ချင်းပြည်နယ်ထရလန်မြို့အနီးကခွာဖိုးရွာကိုစစ်တပ်ကလေကြောင်းကနေပုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရက်သား10ဦးသေဆုံးခဲ့ပါတယ်။သေဆုံးသွားသူတွေထဲအသက်မပြည့်သေးတဲ့ကလင်းငယ်နှစ်ဦးလည်းပါဝင်ခဲ့တယ်လို့ထိခိုက်ဒဏ်ရာရရတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးကိုစော်ဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ။
ချင်းပြည်နယ်ထန်တလန်မြို့နယ်9မိုင်ကွာဝေးတဲ့ခွာဖိုးရွာကိုမတ်လ30ရက်ဒီကနေ့မနေ့စနေနေ့ကျော်မှာစစ်တပ်ကလေယာဉ်နဲ့ဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်ကလေးငယ်တွေအပါအဝင်အရသား10ဦးသေဆုံးခဲ့ပြီး20ဝန်းကျင်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အဲ့ဒီခွာဖိုးရွာအနီးမှာတိုက်ပွဲဖြစ်တာလည်းမရှိသလိုချင်းကာကွယ်တပ်ဖွဲ့တွေလှုပ်ရှားတာမရှိဘဲဘုံကျဲခံရတာလို့ဒေသခံတွေကပြောပါတယ်။ဒေသခံကြေးရွာသားတွေလည်းဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်။စစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုကြောင့်သေဆုံးတန်ရာရတဲ့အခြေအနေကိုသိရှိတဲ့ဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကလည်းတော့ဒီအခုမြန်မာဆန်တို့ချင်းတနားကြီးဆံမီးတက်ချစ်အထူးချင်းတော့ဒီဒီဆုံးတဲ့လူတွေကဒီဖေးရောက်တယ်လို့ဒီရောက်အောင်ဖြစ်လို့ကျွန်တော်တို့အားကြတိရတယ်။ဆက်ရှိတဲ့ပြည်တော်ကလေးနဲ့ရောက်အတာဆံမီးတက်ကြီးဒီကနေ့လောက်ပေါ့ကလေးတွေရှိတာရှိတယ်။တက်လာမျိုးမဟုတ်တကွေးတက်တဲ့ကွေးမချဘူးလို့ကျွန်တော်ကြတိရတယ်ကွ။သူတို့ရောဒီ CDM တွေဒီလိုခံရရသူတို့နေခိုင်တာလည်းရှိပါမှာကသူတို့တက်တဲ့ဘက်ရောတက်တဲ့ဘက်
တေဆုံးသူ10ဦးရဲ့ရုပ်အလောင်းနဲ့နာမည်တွေကိုအတီးပြုနိုင်ခဲ့ပြီးကျန်2ဦးရဲ့နာမည်တွေကိုအတီးပြုဖို့လှုပ်ဆောင်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။တေဆုံးသွားတဲ့အမျိုးသမီး2ဦးမှာတနစ်သားအရွယ်ကလေးငယ်တွေကြံရစ်ခဲ့ပြီးလေရင်တွေထပ်တက်လာတဲ့အတွက်ဒေသခံတွေဟာစိုးရိမ်ထိတ်လန့်နေရတယ်လို့လည်းဆိုပါတယ်။စစ်တပ်ဟာပြည်သူလူထုကိုဥတီတိုက်ခိုက်တာဖြစ်ပြီးအယက်သားတွေမနေရဲအောင်တိုက်ခိုက်တာဖြစ်တယ်လို့လဲချင်းလူခွင့်ရေးအဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်စစ်ကောင်စီနဲ့အခုထန်လာမြင့်နေဒီမကောက်ဘူးနော်ဒါတို့ချစ်ချီလေးဟာဒီပြည်သူလူထုကိုဘာလို့ပြန်ပတ်ထားဖို့တော့ပြန်ပတ်ထားပြီးတိုက်ခိုက်ဖို့ရတဆာပြီးတဆာပြီးလာတာပေါ့နော်ပြည်သူလူထုရဒီကူအင်ပါကူရင်နေရာဒီတာတွေမှာကျွန်တော်မရှိမမနေရည်နဲ့တခြားနေရာတွေကျွန်တော်ခုခုလေးနေရာမှာကျွန်တော်ကဘာလဲပြီးကြတာပေါ့နော်ကိုယ့်ရဲ့နေနေဒေသတွေမနေလို့မရအောင်ပေါ့နော်ဒီလိုတင်းတက်ပလေးနဲ့ရှိတာဆိုတော့ကျွန်တော်ကကျွန်တော်မျိုးတိုက်ခံလို့ပဲကျွန်တော်ကတော့မနေဖို့ဆရာ
စစ်တပ်ဟာခွာဖိုးရွာအပြင်ထန်တလန်မြို့နယ်တွေကတခြားနှစ်နေရာကိုလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါသေးတယ်ပွင့်လင်းရာတွေရောက်လာတော့မှဖြစ်တဲ့အတွက်လက်နက်ကင်ခုကံစစ်အားကောင်းတဲ့ချင်းပြည်နယ်ကိုစစ်ကောင်စီကနယ်မြေရှင်းလင်းရေးထိုးစစ်ဆင်ဖို့ပြင်ဆင်ပြီးအင်အားတွေတိုးမြင့်နေပါတယ်။ဒါ့အပြင်စစ်ကောင်စီဟာချင်းပြည်နယ်ထဲမှာလေကြောင်းတက်ခိုက်တာတွေမကြာခဏပြုလုပ်နေပြီးဇန်နဝါရီလ10ရက်ကချင်းမျိုးသားတပ်ဦး CNA ဌာနချုပ်ကိုဘုံကျဲတိုက်ခိုက်တာတွေလုပ်ခဲ့တာကြောင့်တိုက်ဆုံတာတွေရှိခဲ့တယ်လို့မင်းတပ်မျိုးစစ်ဘေးရှောင်တွေရှိတဲ့နေရာကိုဘုံကျဲတိုက်ခိုက်ခဲ့တဲ့အတွက်အရက်သားထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။လေကြောင်းတက်ခိုက်တာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။